ပါကစ္စတန်နိုင်ငံရဲ့အမျိုးသားအနေအတွက်နှုတ်ခွန်းဆက်မှုနဲ့ချူမွန်ကောင်းတဝန်တော်ကိုအိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကမြို့သားနဲ့အကြိုမှာပေးပို့ခဲ့တယ်လို့ပါကစ္စတန်ဝန်ကြီးချုပ်အင်ရာခန်ကမနေ့တုန်းကပဲပြောလိုက်ပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနေမည်ဆိုင်ရာအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာစစ်ရေးကျင်းပမှုတွေသတင်းပတ်အတောကြာအောင်ဖြစ်ခဲ့ပြီးတော့အခုလိုငြင်းကြတဲ့လက္ခဏာကိုမြင်ရတာပါ။ပါကစ္စတန်ဝန်ကြီးချုပ်ခန်ကလည်းအိန္ဒိယဝန်ကြီးချုပ်မိုဒီစီကို Twitter လူမှုကွန်ရက်ကနေတဆင့်သတင်းစကားပြန့်ပွားခဲ့တာတဲ့။အခုချိန်ဟာတောင်အာရှဒေသတွေမှာပြည်သူတွေအနေနဲ့ဒီမိုကရေစီရဲ့ငြိမ်းချမ်းရေးတိုးတက်ဖွံ့ဖြိုးမှုတွေအတွက်အတူတကွလှုံ့ဆော်ရမယ့်အချိန်ဖြစ်တယ်လို့ဝန်ကြီးချုပ်ခန်းကရေးသားခဲ့တာပါဝန်ကြီးချုပ်မိုဒီရဲ့ခုလိုနှုတ်ခွန်းဆက်မှုကိုလည်းကြိုဆိုတယ်လို့ပြောပါတယ်ခုချိန်ဟာနိုင်ငံအကြားမှာရှိနေတဲ့ပြဿနာတွေကိုဖြေရှင်းရင်အိန္ဒိယနဲ့ပါကစ္စတန်စတင်တွေ့ဆုံဆွေးနွေးကြမယ့်အချိန်ရောက်ပြီလို့သူယုံကြည်တဲ့အကြောင်းကိုပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ရှင်